VOA American တရဲ့သတင်းစီစဉ်ထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကစုမမရှင်တောင်ကိုရီးယားနိုင်ငံနဲ့ဂျပန်နိုင်ငံစတဲ့အာရှနိုင်ငံတချို့ကနေမြန်မာနိုင်ငံကိုပြန်လို့သူတွေအတွက်သက်ဆိုင်ရာတန်ရုံးတွေကလေကြောင်းလိုင်းတွေစီစဉ်ပေးနေတဲ့အကြောင်းကိုပြောပြချင်ပါတယ်ဧပြီလ25ရက်နေ့စနေနေ့ကနေစပြီးဂျပန်နိုင်ငံတောင်ကိုရီးယားနိုင်ငံစတဲ့အာရှနိုင်ငံတချို့ကအခြေစိုက်တဲ့မြန်မာတန်ရုံးတွေကနေမြန်မာပြည်ပြန်လို့တဲ့မြန်မာနိုင်ငံသားတွေအ мян ဆုံးဆက်သွယ်ကြဖို့ကြေညာချက်တွေအသီးသီးထုတ်ပြန်နေကြတာပါကမ္ဘာကရောဂါ COVID-19 ဖြစ်ပွားတဲ့ချိန်ကမ္ဘာတစ်ဝက်နိုင်ငံကခီးသွွာလာကွင်းတွေကိုပိတ်ပင်လိုက်ချိန်မှာနိုင်ငံရဲ့ခြားတွေမှာတောင်တင်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်မြန်မာနိုင်ငံကိုအပြီးပြန်လို့သူနိုင်ငံသားတွေနေရက်ပြန်ရေး Relief Flight လူသားချင်းစာနာမှုဆိုင်ရာအကူအညီလေကြောင်းအစီအစဉ်တွေနဲ့ပြန်လည်ခေါ်ဆောင်မှုမြန်မာအစိုးရရဲ့ညွှန်ကြားချက်နဲ့သက်ဆိုင်ရာတန်ရုံးတွေကစီစဉ်နေတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့နေထိုင်မှုအခက်အခဲဖြစ်ပြီးမြန်မာနိုင်ငံကိုမဖြစ်မနေအပြီးပြန်လည်ထွက်ခွာမဲ့သူတွေအတွက်နိုင်ငံသားရေးဝန်ကြီးဌာနနဲ့ဆက်သွယ်ရေးနဲ့ပို့ဆောင်ရေးဝန်ကြီးဌာနရဲ့ညှိနှိုင်းချက်အရလူသားချင်းစာနာမှုဆိုင်ရာ Relief Flight တွေကိုလာမဲ့မေလာထဲပြန်နိုင်မှုစီစဉ်နေပါတယ်ဒါကြောင့်မလို့တောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေကအလဲအပတ်နဲ့ခိတ္တမပါအပြီးပြန်လို့သူတွေအနေနဲ့ဧပြီလ28ရက်နေ့နောက်ဆုံးထားပြီးအမိပေးပို့ကြဖို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်အခြေဆိုင်မြန်မာတန်ရုံးကအလုတ္တမတန်ရာရှီဦးဇေယျတင်ဝင်းထင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီကတော့အရင်တော့လည်းကျွန်တော်ရှီဦးအပြီးပြန်ဖို့ရတဲ့သတင်းပို့ထားတဲ့သူတွေရှိပါတယ်ဆက်မဲ့ရက်ကိုတော့ဒီစင်းကောက်ပြီးကြောက်ရင်ဥယျာဉ်ပေါ်မူတည်ပြီးတော့ပေါ့ပြန်ပြီးတော့ထည့်ပြီးကြီးညာပေးမှာပါဆလုံးစဲတော့ဟိုလိုက်ပါမယ်သူဆိုရင်ဒီတိတ္တပြန်လာမျိုးမဟုတ်ပါနဲ့လုံးဝအပြီးပြန်မဲ့သူတွေကိုပဲဥရပေးပြီးတော့လေအဲ့ဒီလိုပဲစင်ပြပို့ပါဆိုပြီးကျွန်တော်တို့ကြေညာထားပါတယ်သူတို့နေနေကတော့နံပါတ်1ကျွန်တော်တို့တန်ရုံးကိုတတ်မှတ်ထားတဲ့အချက်လက်တွေပေါ့နော် passport made to လို့ဒီနိုင်ငံမှာထုတ်ပေးတဲ့နိုင်ငံသားကမှတ်ပုံတွေလက်မှတ်ပေါ့ ID check ခေါ်တာပေါ့ဒီမှာတော့ပြီးတော့ပြန်လို့တဲ့အကြောင်းရင်းပြီးတော့ကိုရီးယားနိုင်ငံမှာဆက်သွယ်နိုင်တဲ့ဖုန်းနံပါတ်အဲ့ဒါတွေပေးရပါမယ်တချို့လေလက်မှတ်ဝယ်ပြီးသားလူတွေဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒါတွေကိုတော့တပ်ပုံရိုက်ပြီးတော့ကျွန်တော်တို့စီပို့ပေးဖို့လိုပါတယ်
တောင်ကိုရီးယားကနေပြန်လာမဲ့သူတွေအတွက်ကတော့မြန်မာပြည်ပြည်ဆိုင်ရာလေကြောင်းလိုင်း MAI နဲ့စီစဉ်တာဖြစ်ပြီးလေလမဝယ်ယူချိန်နဲ့ခံမှန်းချိန်မီလာဆန်းကနေစလို့လေရင်ထွက်ခွာမဲ့ရက်တွေကိုထပ်ကြေညာမှာဖြစ်တယ်လို့တရုတ်တာဝန်ခံကပြောပါတယ်ဒီစီဇန်ကတော့ဒီကရောဂါဖြစ်နေတဲ့ကာလပြည်ပတွေကိုရောက်ရှိနေပြီးအမေရိကန်အခက်အခဲဖြစ်နေတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာထောက်ထားသောအဖြစ်အကူအညီပေးတာဖြစ်လို့သက်ဆိုင်ရာတန်ရုံးတွေကိုအ мян ဆုံးဆက်သွယ်ကြဖို့လည်းအလုတ္တမတန်ရာရှိကတိုက်တွန်းပါတယ်
ဟုတ်တယ်နောက်ရင်းနောက်ဆုံးထားပြီးတော့ကျွန်တော်တန်ရုံးကိုဆက်ပြီးပို့ပေးရပါမယ်တချို့ကတော့ကျွန်တော်အလုပ်ကမ္ဘာတရားရှိစီမှာကျွန်တော်စီမှာပို့ပေးထားတဲ့သူတွေလည်းရှိပါတယ်။အဲဒီအရာတွေလည်းကျွန်တော်အနေနဲ့ဟိုစာချုပ်သက်တမ်းပြီးဆုံးတဲ့သူတွေလို့လို့ဆိုအစ်တန်လောက်ထားပြီးတော့အပြင်ဒီမှာနေနေတဲ့လူမျိုးတွေအဲ့ဒါမျိုးတွေကိုတော့ကျွန်တော်လည်းဒီချာစီစီပြီးတော့စီစဉ်ပေးလိုက်မှာပါ။လေလ3ရက်နေ့မှာစပြီးထွက်နိုင်အောင်တော့ကျွန်တော်တို့ကြိုးစားကြည့်မယ်ခင်ဗျ။ဒီကြောင်ခီးရင်ဒီကြောင်ပြည်ပြည်နဲ့ကြောင်ပြည်ပြည်ပေါ့ကျွန်တော်တို့အနေနဲ့အဆင်ပြေလို့စီစဉ်ပေးမှာပါ
ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေနောက်မိသားစုတွေမြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်ကိုလည်းမြန်မာအစိုးရအနေနဲ့စီစဉ်ဆောင်ရွက်နေတဲ့အကြောင်းဧပြီလ28ရက်နေ့နောက်ဆုံးထားပြီးအချက်လက်တွေပေးပို့ပေးကြပါလို့တိုကျင်မြို့အခြေစိုက်မြန်မာတန်ရုံးကစနေနေ့မှာကြေညာပါတယ်ဂျပန်မှာကတော့အထူးသဖြင့်မိသားစုဝင်တွေနဲ့အလဲပတ်ရောက်လာသူတွေအဓိကပြန်ကြဖို့ဖြစ်တယ်လို့ဂျပန်မြန်မာအသင်းအဖွဲ့ဝင်တဦးဖြစ်တဲ့ဦးစောမင်းခိုင်ကသူအသိထားသလောက်ပြောပြပါဗျ
။ဒီလူငန်းဝင်နေလာလူတွေကတော့ကြံကျင်လာတော့လောက်ရှိအောင်ဆန္ဒဆိုတာကဒီကမိခိုးတွေပေါ့နော်။သူတို့နဲ့ပတ်သက်တဲ့ဒီလူအစမျိုးသူတို့ခေါ်ထားတဲ့မျိုးတွေရှိတယ်လေ။တချို့ကဒီမှာပြန်မိုးလဲချိန်တန်ပြီးပြန်မိုးလဲဆက်ကဲဖြစ်နေတယ်အဲ့လိုမျိုးတွေတော့အဲ့ဒါတိုင်းကတော့တကယ်ကိုတရုံဝင်နေလာတဲ့လူ passport ပြန်နိုင်တဲ့လူဗီဇာပြန်နိုင်တဲ့လူဆိုပြီးရေးထားတော့လေ။ဒီဝင်တဲ့လူလောက်ပဲညမဲ့သက်ဆိုင်ပဲလို့ထင်ပါတယ
်ဒီလိုလူသားချင်းစာနာမှုဆိုင်ရာ Relief Flight တွေနဲ့ပြန်လာသူတွေမြန်မာနိုင်ငံကိုရောက်လာတဲ့အခါမှာလည်းစစ်မှားရေးနဲ့အားကစားဝန်ကြီးဌာနကတတ်မှတ်ထားတဲ့အတိုင်း Facility Quarantine 21ရက်နဲ့နေအိမ်မှာတိကျခွဲနေထိုင်တဲ့ Home Quarantine 9ရက်စုစုပေါင်း28ရက်တိတက်ခွဲနေကြရမှာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ April 23ရက်နေ့ကကျင်းပခဲ့တဲ့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီအစည်းအဝေးဆုံးဖြတ်ချက်အရစင်ကာပူဘန်ကောက်နဲ့ New Delhi မြို့တွေစီကိုသက်ဆိုင်ရာမြန်မာတပ်ရုံးတွေနဲ့ညှိနှိုင်းပြီး Relief Flight တွေအ мян ဆုံးပြန်တန်းပေးသွားမှာဖြစ်ကြောင်းနဲ့ခရီးသည်တွေအနေနဲ့သက်ဆိုင်ရာမြန်မာတပ်ရုံးနဲ့ဆက်သွယ်ဆောင်ရွက်ကြဖို့ကိုလည်း MNA မြန်မာမျိုးသားလေကြောင်းလိုင်းက April 25ရက်နေ့စနေနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်